အမေရိကန်ပြည်ထောင်စုအနေနဲ့လာမယ့်နိုဝင်ဘာလစပိုင်းမှာကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကိုနေဆက်တွေပြန်လည်ဖွင့်လှစ်တော့မှာဖြစ်ပြီးကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားသူတွေကိုဝင်ထွက်သွားလာခွင့်ပြုမယ်လို့ဗိုလ်ထူးနေကကြေညာပါတယ်။နေဆက်ဖြတ်ကျော်သွားလာခွင့်တွေကိုကိုဗစ်ရောဂါကူးစက်မှုကြောင့်2020ခုနှစ်မတ်လကတည်းကပိတ်ထားခဲ့တာပါ။ပုံသွယ်ရေးလိုကိစ္စမျိုးတွေအပါအဝင်မပြည့်မနေသွားလာဖို့လိုအပ်တာတွေလောက်ကိုပဲခွင့်ပြုခဲ့ပါတယ်။ကာကွယ်ဆေးအပြည့်အဝထိုးထားသူတွေကိုလာမယ့်နိုဝင်ဘာလစပိုင်းမှာလေကြောင်းကနေလဲအမေရိကန်နိုင်ငံအတွင်းဝင်ရောက်ခွင့်ပြုတော့မယ်လို့အမေရိကန်အစိုးရကကြေညာပြီးနောက်ပိုင်းမှာအခုလိုကုန်လမ်းကနေသွားလာခွင့်ပြုမယ်ဆိုတာကိုလည်းတစ်ချက်တည်းကြေညာခဲ့တာပါ။ကာကွယ်ဆေးအပြည့်အဝထိုးထားသူတွေကိုအင်ဒိုနီးရှားနိုင်ငံဘာလီကျွန်းကလည်းလာရောက်ခွင့်ပြုတော့မယ်လို့ကြာတာပရင်းနေ့မှာအင်ဒိုနီးရှားအာဏာပိုင်ကကြေညာပါတယ်။တရုတ်၊ဂျပန်၊တောင်ကိုရီးယား၊ UAE နိုင်ငံတွေကခီးသွားတဲ့အနေနဲ့ကတော့ကာကွယ်ဆေးထိုးထားပြီးတဲ့အကြောင်းသက်သေကန်အထောက်အထားတွေပြရပါမယ်။